လူမဆန်စွာညှဉ်းပန်းနှိပ်စက်ခြင်းဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကိုမြန်မာအစိုးရကလက်မှတ်ရေးထိုးဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံတွင်းကအာဏာပိုင်တွေရဲ့လူမဆန်စွာညှဉ်းပန်းနှိပ်စက်မှုတွေကိုတရားဥပဒေကြောင်းအရအကာအကွယ်ပေးဖို့နဲ့တရားဥပဒေနဲ့အညီအေးအေးယူဆောင်ရွက်ဖို့ကိုအရင်လှုပ်ဆောင်ဖို့လိုမယ်လို့လူ့အခွင့်အရေးအဖွဲ့တစ်ခုကပြောကြပါတယ်မြန်မာနိုင်ငံတွင်းညှဉ်းပန်းနှိပ်စက်မှုတချို့ရှိနေသေးတယ်ဆိုတာကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကလည်းလက်ခံပြီးနိုင်ငံတွင်းကလက်နက်ကိုင်အဖွဲ့အစည်းတွေကိုအသိပေးပညာပေးမှုတွေလုပ်ပေးဖို့လိုအပ်နေတယ်လို့ပြောဆိုလိုက်ပါတယ်မတ်သိငီထိုက်ကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပါရှင်မြန်မာအစိုးရရဲ့တရားဥပဒေထိန်းသိမ်းရေးအာဏာပိုင်တွေအနေနဲ့အရက်သားတွေကိုဖမ်းဝရမ်းမှာပါပဲဖမ်းဆီးတာတွေနောက်ဖမ်းဆီးချုပ်နှောင်ထားစဉ်အတွင်းမှာလူမဆန်စွာနှိပ်စက်ခံရမှုကြောင့်တည်ဆုံးမှုတွေရှိနေပေမဲ့လည်းဒီလိုကျူးလွန်ကြတဲ့အာဏာပိုင်တွေကတော့အဖွဲ့အစည်းဆိုင်ရာစည်းကမ်းတွေနဲ့အရေးယူခံရပေမဲ့လို့ပြည်မှုဆိုင်ရာဥပဒေတွေနဲ့အရေးယူခံရမှုကနေကတော့ကင်းလွတ်နေကြတယ်လို့အာရှလူ့အခွင့်အရေးကော်မရှင် HRC ကရှင်းနေကြီးဦးမင်းလွင်ကပြောဆိုလိုက်ပါတယ
်ဥပမာအဖြစ်ကျွန်တော်တို့ဘိုးမျိုးမှာဒီဆုံးသွားတဲ့ကိုစင်အောင်ကိစ္စမှာဆိုလို့ရှိရင်အမှုတော်ကမဖွင့်နိုင်သေးပါဘူးရဲစခန်းမှာဒီဒက်စီခိုးတယ်ဆိုတဲ့အမှုကိုခေါ်ယူစစ်ဆင်ရနေလက်လွန်ပြီးတော့ကိုစင်အောင်ပြေဆုံးသွားတာဖြစ်တယ်အဲ့တော့ပြေဆုံးသွားတဲ့အတွက်ဒီသူတို့ရဲစီမင်းစီကံရခုံဖွဲ့ပြီးတော့စစ်ဆီးတဲ့အခါမှာလိုအပ်တဲ့သက်စီကံနေလာယူပါတယ်အဲ့လိုလာယူတဲ့အခါမှာမိသားစုဝင်တွေကပြောရင်ပြောတဲ့အတိုင်းမရေးသူတို့ရေးနေတာရေးသွားပြီးတော့အတင်းလက်မှတ်ထိုးခိုင်းနေတာတွေကိုလည်းကျွန်တော်တို့တွေ့ရတယ်အဲ့တော့ယူသားတဲ့ပြည်လူလူတွေအနေနဲ့အာဒီဥစ္စာကိုပြင်ပေးပါမပြင်ပေးနိုင်ဘူးရှင်တို့လက်မှတ်ထိုးပေးဖို့လိုတယ်ဆိုပြီးတော့ရဲစခန်းမှာခေါ်ယူလက်မှတ်ထိုးခိုင်းတဲ့ကိစ္စချိန်ချောက်ပြီးတော့လက်မှတ်ထိုးခိုင်းတဲ့လိုမျိုးဖြစ်နေတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်အဲ့တော့စုံစမ်းစစ်ဆေးရေးခုံရုံးနေနေနဲ့တိတိကျကျလိုက်နာမှုမရှိဘဲနဲ့မိမိရဲ့လူတွေအပြစ်ဒဏ်မခံရဖို့အတွက်အကာအကွယ်ပေးနေသလိုမျိုးဖြစ်နေတယ်ဆိုတာတွေကိုလည်းကျွန်တော်တို့တွေ့ရတယ်။ဒါတွေကမကောင်းတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့အထူးကြက်မှတ်ပြီးတော့ပြင်ဆင်သင့်တယ်ဆိုတာကိုကျွန်တော်အကြံပြုပါတယ်
။အာဏာပိုင်တို့ရဲ့ဖမ်းဆီးချုပ်နှောင်ခံထားရခြင်းအတွင်တည်ဆုံးခဲ့ရတဲ့ဆိုတဲ့ဖြစ်ရပ်တွေကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကလည်းကြားသိထားတဲ့အကြောင်းအတွင်ရေးမှူးဦးစည်မြိုင်ကပြောပါတယ်။ဒါပေမဲ့ဒီလိုအချင်းအချန်တွေကနိုင်ငံတဝန်းမှာဖြစ်ပွားနေတာမဟုတ်ဘဲရဲဌာနတချို့မှသာဖြစ်ပွားနေကြတာလို့သူကပြောပြီးကျူးလွန်ကြတဲ့အာဏာပိုင်တွေကိုပြစ်မှုဆန်ရာဥပဒေတွေနဲ့အရေးမယူတာကိုတော့မတွေ့ရပါဘူးလို့ဦးစည်မြိုင်ကပြောပါတယ
်။ကျွန်တော်တို့လေးလာတွေ့တော့ကတော့အဲ့လိုချုံနှောင်ထားစဉ်တိတ်ဆုံးနေဆိုတဲ့ဒီဖြစ်စဉ်တွေတော့ကျွန်တော်တို့တွေ့ပါတယ်။ကျွန်တော်တို့တိုင်ကြားချက်တိုင်စာတွေမှာလည်းပါတာတွေ့ပါတယ်။ဒီမှာတော့ရင်ကျွန်တော်သတိပြုမိတာတစ်ချက်ကဆရာဝန်ရဲ့ဆေးဆစ်ချက်ကအဓိကကျပါတယ်။အဲ့တော့ဆရာဝန်ရဲ့စစ်စစ်ချက်ပေါ်မှာမူတည်ပြီးတော့ဥရေရရေးယူတဲ့အပိုင်းကဖြစ်ရောက်မှုပြင်ထန်မှုကအဲ့မှာကွာခြားသွားပါလေ။ဟိုအရေးမယူတာမျိုးတော့ကျွန်တော်တို့မတွေ့ပါဘူး။ဟိုအရေးယူတာမျိုးတော့ဆောင်ရွက်လေ့ရှိတာကိုတွေ့ရပါတယ်။အဓိကတော့ဆရာဝန်ရဲ့မှတ်ချက်ကတော့အဓိကကျပါလေ
။ CAD လို့ခေါ်တဲ့လူမဆန်စွာနှိပ်စက်ညှဉ်းပန်းမှုများတားဆီးရေးဆိုင်ရာကုလသဘောတူညီချက်ကိုမြန်မာတို့လက်မှတ်ရေးထိုးဖို့အတွက်ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နဲ့ညှိနှိုင်းနေကြတာမှာတကယ်တမ်းအကောင့်ထဲဖော်လို့စိတ်နဲ့အာဏာပိုင်တို့ဘက်ကလှုပ်ဆောင်ဖို့လိုတယ်လို့အေးရှာစီကရှင်းနေကြီးဦးမင်းလွင်ဦးကထောက်ပြပါရစေ။
အဲ့တော့လွတ်တော်မှာမိန်းများတဲ့အခါမှာဒေါက်တာမူးညွန့်ဆိုပင်တွင်းတဲ့အခါမှာသက်ဆိုင်ရာဝန်ကြီးဌာနကြီးကလာရောက်ရှင်းလင်းနေရှင်းလင်းတဲ့အခါမှာလူကုန်သိက္ခာညှိုးနှောင်းတဲ့အထိလှုပ်ဆောင်တာမရှိပါဘူး။တင်နံပေးတာတွေကိုကျွန်တော်တို့ပယ်ဖြတ်ထားပါတယ်ဆိုပြီးတော့ဒီတရားရုံးချုပ်ဘက်ကနေပြီးတော့လာရောက်ရှင်းလင်းတာရှိတယ်အဲ့ဒီလိုပြောတဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံအတွင်းကတင်နံပေးခြင်းဥပဒေကိုပယ်ဖြတ်ထားခြင်းမရှိသေးပါဘူးအဲ့ဒီလိုပြောပြီးတော့နောက်တစ်လလောက်နေမှတင်နံပေးတဲ့ဥပဒေကိုတရားဝင်ပယ်ဖြတ်လိုက်တာဖြစ်တယ်ဒါကြောင့်အစိုးရအမိနဲ့လက်မှတ်ထိုးမယ်ဆိုရင်တော့မှဒီဥစ္စာကိုအကောင့်တွေပေါ်ဘူးတော်တော်ရောင်ကြည့်ရောင်ဝါဖြစ်အောင်မယ်အခြေအနေဖြစ်တယ်လို့ကျွန်တော်ကမြင်တယ်
ညှဉ်းပန်းနှိပ်စက်မှုဟာလူ့အခွင့်အရေးချိုးဖောက်မှုဖြစ်တယ်ဆိုတာကိုနားလည်လက်ခံလာအောင်အသိပညာပေးပြုပြင်ပြောင်းလဲဖို့လိုအပ်နေတယ်ဆိုတာကိုမြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့အတွင်းမှုဦးစင်မြိုင်ကလည်းအသိအမှတ်ပြုပါတယ
်ဆိုတော့ဒီတောချမ်းနဲ့ပတ်သက်လို့တော့ကျွန်တော်တို့အသိပညာပေးတာလေးကတော့ ကျေကျေပြန့်ပြန့်လေးနှံ့နှံ့ဆက်ဆက်ကလေးလုပ်ဖို့လုံနေသေးတယ်လို့ကျွန်တော်ကတော့ဒီလိုမြင်ပါတယ
်။ရဲတွေအတွက်ပေါ့နော်ဆရာ
။အဓိကတော့ရဲရဲတက်ရဲနောက်ကျွန်တော်အချင်းဥစည်းရဲပေါ့ဗျာ
။လူခွင့်ရေးချိုးဖောက်မှုတွေအပေါ်ပညာပေးလုပ်ငန်းတွေလုပ်ကင်လို့တဲ့အစီအစဉ်တွေရှိပေမဲ့လည်းအကောင့်အထည်မဖော်နိုင်သေးတဲ့အကြောင်းမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့အတွင်းရေးမှူးဦးစင်မြိုင်ကပြောပါရရှင်။